ထိုင်းနိုင်ငံတောင်ပိုင်းအပန်းဖြေကမ်းခြေပတ္တယာမြို့ကစီးပွားရေးနဲ့ပတ်သက်တဲ့အဆောက်အုံတစ်ခုကိုစနေနေ့မနေ့လင်းအားကြီးအချိန်ကရဲတပ်ဖွဲ့ဝင်တွေဝင်ရောက်စီးနင်းရာမှာတရုတ်နဲ့မြန်မာနိုင်ငံသားအများစုပါဝင်တဲ့လူ16ဦးကိုတရားမဝင်မူရစီဝါတွေနဲ့အတူဖမ်းဆီးရမိပါတယ်မြင်းနဲ့အထိပါတီပွဲတွေမကြာခဏကျင်းပလေရှိကြတယ်လို့အနီးပတ်ဝန်းကျင်ဒေသခံတွေရဲ့တန်ကြားချက်အရလူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနင်းခဲ့တာလို့လည်းထိုင်းနိုင်ငံတုတ်ဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်ရဲတပ်ဖွဲ့ဝင်တွေရောက်ရှိလာတဲ့အချိန်မှာကျဲလောင်တဲ့ဂီတတံတွေကြားရပြီးကတ္တမီမူရစီဝါတွေနဲ့အတူတရုတ်နိုင်ငံသားအမျိုးသား၅ဦးနဲ့အမျိုးသမီး၃ဦးမြန်မာနိုင်ငံသားအမျိုးသား၁ဦးနဲ့အမျိုးသမီး၅ဦးတို့နဲ့အတူထိုင်းအမျိုးသမီး၂ဦးကိုလည်းဖမ်းဆီးရရှိခဲ့ကြောင်းတုံနဲ့တကွာဖော်ပြထားပါတယ်ဖမ်းဆီးမိသူတွေအားလုံးကိုမူရစီဝါသုံးဆွဲထားခြင်းရှိမရှိဆိုတာထိုင်းလူဝင်မှုကြီးကြပ်ရေးဘျူရိုမှစစ်ဆေးနေပြီးဥပဒေကြောင့်အရေးယူဖို့လည်းစီစဉ်ထားပါတယ်